တောင်ကိုရီးယားဆိုရရဲ့ဒုက္ခတဲ့ရွှေပြောင်းအခြေချရေးအစီအစဉ်အသစ်ရပထမအဆုံးအကျိုးခံစား권ရသူတွေအဖြစ်မြန်မာနိုင်ငံကကရင်တိုင်းရင်းသားဒုက္ခတဲ့22ယောက်ဟာတောင်ကိုရီးယားနိုင်ငံကိုဆက်ရောက်လာကြတယ်လို့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကဗိုလ်ရုံးနေမှာပြောကြားလိုက်ပါတယ်။ဒီကရင်တိုင်းရင်းသားမိသားစု၄စုဟာတောင်ကိုရီးယားနိုင်ငံကိုအခုလိုလေကြောင်းခရီးနဲ့ဆက်ရောက်မလာခင်မြန်မာနိုင်ငံအတွင်းဖိနှိပ်မှုတွေကြောင့်ထွက်ပြေးတင်းရှောင်လာမှာထိုင်းနိုင်ငံအတွင်းမှာရှိတဲ့ဒုက္ခတဲ့စခန်းမှာခိုးလုံနေထိုင်ခဲ့ရသူတွေဖြစ်ပါတယ်။အခုလိုပြန်လည်အခြေချဖို့တတိယနိုင်ငံကိုရွေးချယ်တဲ့အကြောင်းရင်းတွေနဲ့ပညာရေးကိုဦးစားပေးပြီးတော့တောင်ကိုရီးယားကိုရွေးချယ်ခဲ့တာဖြစ်တယ်လို့ဒုက္ခတဲ့တွေကပြောပါတယ်။ဒီဒုက္ခတဲ့တွေကို F2 အမျိုးအစားအခြေချနေထိုင်ခွင့်ဗီဇာထုတ်ပေးလိုက်တယ်လို့တောင်ကိုရီးယားတရားရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုနှစ်ဆန်းပိုင်းစတင်ခဲ့တဲ့ဒုက္ခတဲ့အစီအစဉ်အရနှစ်စဉ်မြန်မာနိုင်ငံသားဒုက္ခတဲ့30အထိကို2018ခုနှစ်အထိအစမ်းသဘောလက်ခံမှာဖြစ်ပါတယ်။အခြေအနေတွေကိုအနီးကစောင့်ကြည့်လေ့လာပြီးဒီဒုက္ခတဲ့အစီအစဉ်ကိုဆက်လက်ထားရှိတင်းမတင်းဆုံးဖြတ်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။နိုင်ငံရခြားမှာရှိတဲ့ဒုက္ခတဲ့စခန်းတွေကဒုက္ခတဲ့တွေရွှေပြောင်းအခြေချနေထိုင်ခွင့်ပြုရေးအတွက်တောင်ကိုရီးယားဆိုရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR တို့ကြားသဘောတူညီမှုလက်မှတ်ရေးထိုးခဲ့ပြီး9လကြာမှာအခုလိုစတင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။